ကိုင်းတိုင်းမုံရံမြို့ယာကြီးတန်းမှာစစ်တပ်နဲ့ဂျီဝါဒေသခံတွေနှစ်ဖက်အပြန်အလှန်တိုက်ခတ်တာကြောင့်ဒေသခံတွေဘက်ကရောစစ်တပ်ဘက်ကပါတည်ဆုံးသူတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ငင်းချံမြို့ကဇွားရီမှာတော့စစ်တပ်ကရှာဖူးစစ်ဆင်နေတယ်လို့ကချင်ပြည်နယ်မြကြီးနားမြို့မှာလည်းတပိတ်မှပါဝင်သူတွေကိုဖမ်းဆီးနေပါတယ်။ဒီကြောင့်အပြစ်ဆုံးရန်ကုန်ကလာတဲ့တဲ့ရင်ကိုကုသားညို့ကပြောပြပါမယ်ခင်ဗျာ။
ဧပြီလ19ရက်နေ့ညပိုင်းကမုံရွာယာကြီးလန်းကဆက်သွေးတာဝါတိုင်းမှာလုံရင်းယူနေတဲ့စစ်သား9ဦးကိုဒေသခံတွေကပြစ်ခတ်တာကြောင့်နှစ်ဦးသေဆုံးခဲ့ပြီးတော့ဒေသခံတွေဘက်ကလက်နက်တချို့ရရှိသွားတဲ့အတွက်အခင်းဖြစ်တဲ့အနီးကပလောက်ကြီးရွာကိုဧပြီလ20ရက်နေ့ညနေပိုင်းကစစ်တပ်ကဝင်ရောက်ရှာဖွေတာတွေပြုလုပ်ခြင်းနှစ်ဖက်အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့တာပါမြမရုံတရားထုတ်လွှင့်ချက်ထဲမှာတော့စစ်သား2ဦးသေဆုံးခဲ့ပြီးတော့လက်နက်ခင်းရတချို့ရရှိသွားတာကြောင့်လက်လံရှာဖွေစစ်ဆေးမှုတွေလုပ်ခဲ့တာလို့ဆိုပါတယ်လူမျိုးတက်ကကြေးရွာကိုရှာဖွေစစ်ဆေးတဲ့နေရာမှာနှစ်ဖက်အပြန်အလှန်ပြစ်ခတ်လို့ဒေသခံတွေဘက်ကရောစစ်တပ်ဘက်ကရောထပ်မံပစ်ဆုံးမှုတွေရှိတယ်လို့ဒေသခံတူက VOA ကိုပြောပါတယ
်။မင်းရတော့ကတော့ဝင်းကုန်းမှာသူတို့ဝင်နေတယ်ဝင်နေတဲ့အတိုင်းတရားကဝင်းကုန်းမှာထိတဲ့တူနေပစ်ခတ်မှုမရှိဘူးဝင်းကုန်းကကြော်လာပြီးကျွန်တော်တို့တလောက်ဘက်ကိုတလောက်ရွာဘက်ကိုတက်လာတဲ့အခါမှာကျွန်တော်တို့ PD တွေကတလောက်ရွာတွေကနေပြီးတော့ကျွန်တော်တို့ဟိုအစောတော့မပြစ်သေးဘူးသူတို့ကကြေးရွာတွင်မှာရှိကြတဲ့လက်နက်ခဲယံမျိုးရောက်တို့ပြန်လည်အနံ့ကြဖို့ဟိုပေါ်ပြီးတော့သူတို့တနက်ဖောက်တယ်ဖောက်တဲ့အချိန်မှာပဲဒီလိုတွေပို့ကိုပြစ်ပြီးဆိုပြီးတော့တခါလေအဲဒီကိုရှိတဲ့လက်နဲ့ကြံလို့ကုကန်တဲ့ခါမှာတောက်ပေါ်ရှိဖို့ဟိုထိတဲ့ဒေကုံမျိုးရှိတယ်ပြစ်ခတ်မှုတွေစတင်ဖြစ်သွားတယ်ထိတဲ့ဒေကုံမျိုးအတိုင်းအတာတတော်ကြဆုံးမျိုးကဒီလိုဘက်က6ဦးသူတို့ဘက်ကတော့ဟို30ဝန်းကျင်ခန့်ကျွန်တော်တို့ခံမှန်းတာပေါ့ဗျာဒီမှာတို့တွေအလုံးလုံးဖြစ်ကုန်တာဆိုတော့ကျွန်တော်တို့ဟိုတိုင်းနဲ့ထဲလို့ရောက်လာတဲ့ခါကျတော့သူတို့အထူးကြကြဆုံးရောသူတို့ကအတော်များတော့အဲသူတို့ကကျွန်တော်တို့ပြင်လိုက်တဲ့ပစ္စည်းတွေရောဒီပြီးရောဖောက်ခွဲရောမာတာကြတယ်အထူးကြဆုံးရောတော်တော်များတယ်ပြီးရင်ကျွန်တော်တို့သူတို့ဒီဘက်ကဟိုပေါ့နော်ဒီမတော်နိုင်မလာနိုင်လုံးဝတရုတ်နဲ့ဆွဲကြည့်တော့ပြန်ဆွဲတင်လာပြီလည်းမြင်ရတယ်အဲ့တော့ဒီတတလုံးဟိုသူတို့ဆွဲတင်နိုင်မှာဒီခိုင်းတဲ့ဂျင်းကြီးတွေထားရောဆိုတော့ဟို300ကျော်ဆိုတော့ဘယ်လိုနေလဲ300ဝန်းကျင်တော့အဲ့ဒါကြာဆုံးမှုရှိတယ်လို့ရအဲ့လိုပဲခံနေရတာပါအခုမနေ့အနေထားတော့ဟိုသူတို့ကလည်းနောက်ပြန်ဆုတ်တယ်သူတို့အစောတော့ဝင်းကုန်းချတယ်လေအဲ့ဝင်းကုန်းကိုပဲပြန်ဆုတ်သွားပြီးတော့ဟိုကျွန်တော်ပြန်ဒီရှေ့ကျန်တယ်ကျွန်တော်တို့ဒီလိုလည်းဘုန်းရံနဲ့ကိုဟိုရှေ့ဆက်မတက်တဲ့ခါကျတော့ဘလို့ကထိတဲ့ဒီကုန်းမျိုးတော့မရှိသေးဘူးသူတို့ကိုတော့တောင်းသူကိုလည်းတောင်းတယ်အဲ့လိုအနေထားမှာပဲရှိတယ်
တစ်ဆုံးသူစီးငူတော့ view ကတိကျတည်ပြီးလို့မရသေးပါဘူးမြန်မာစစ်ကောင်စီဘက်ကလည်းတစ်ဆုံးစီးရင်ထပ်မံထုတ်ပြန်တာမရှိသေးပါဘူး။မြင်းညံမျိုးအနီးကကြေးရွာတွေမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကမနေ့ညပိုင်းမှာတနက်ဖောက်ပြီးတော့ရှာဖွေတာတွေပြုလုပ်နေတယ်လို့ဒီကနေ့မှလည်းဆက်ပြီးတော့ရှာဖွေတာတွေလုပ်နေပါလေ။ဒီအချိန်ကြီးကိုတော့မြင်းညံဒေသခံတူကခုလိုပြောပါတယ
်။ဟိုမြင်းညံရဲ့တောင်ဘက်ပေါ်ကတောင်ဘက်လက်ကကိုင်းရွာ၊ညောင်မင်းရွာဟိုကျွဲကြံပေါ်တော့ဒီရွာ၃ရွာကိုဒီစစ်အင်အား100လောက်နဲ့ဒီစစ်ကြောင်း2ကြောင်းဖွဲ့ပြီးတော့ဟိုအဲဟိုရွာတွေကိုဝင်ပြီးတော့ရှာဖွေတာတွေလုပ်တယ်ဗျ။ဟိုရွာမှာကြီးတဲ့ဒီတပိတ်ကောင်းကောင်းတွေများဟိုများဟိုလာပြီးတော့ပန်းကျင်လို့လာလူသိန်းတွေများလာပြီးတော့ပန်းကျင်လို့လာဆိုတဲ့အနေထားဟိုအဲ့လိုမျိုးတွေထင်ကြတာပေါ့
စစ်ကောင်စီကတပိတ်ကောင်းဆောင်တွေတပိတ်မှာပေါဝင်သူတွေကိုဖမ်းဆီးတာတွေဇက်တိုက်လုပ်နေတယ်လို့ကချင်ပြည်နယ်မြကြီးနားမြို့မှာလည်းတပိတ်မှာပေါဝင်တဲ့သူတအူးကိုဖမ်းဆီးသွားပြီးတော့နောက်တအူးကိုတော့ဖမ်းဆီးရမှာနေမှာမတွေ့တဲ့အတွက်အမိဖြစ်သူကိုဖမ်းသွားတယ်လို့မြကြီးနားမြို့ကတအူးကပြောပါတယ
်စစ်နဲ့ဟောင်းလိုက်ဆဲမှာဒီမြကြီးနားကွန်ပျူတာစက္ကူဝင်ခဲ့တာသူ့ရဲ့နေအိမ်မှာဘာလို့ဖြစ်နေတရားဝန်ထမ်းဆိုတော့အဲ့အိမ်မှာသူ့ကိုဝင်ရှိရပါတော့သူကကဲလို့ဆိုရင်တော့သူ့အိမ်မှာမအိပ်ဘူးဒါပေမဲ့အင်းကြီးချောင်းအောင်ပဲမနေ့ကညအောင်ပဲသူကအမှအိမ်ကြီးရပါတော့အဲ့မှာရဲနဲ့စစ်ကားရှစ်စီလောက်အဲ့ကမှာတက်တူဝင်ထမ်းဝင်လာပြီးတော့မှသူ့ကိုဖမ်းသွားရပါတော့အဲ့မှာမြကြီးနားရဲ့ဒီတင်မတ်ပရိတ်ချောင်းမှာပါတဲ့အဲမြကြီးနားတက်တူချောင်းနားရဲ့သူ့အိမ်ကိုလိုက်ချတာပြီးတော့သူ့ကိုဖမ်းချင်တာဟုတ်တယ်ဒါပေမဲ့အဲ့ကိုအနဝါဆိုတဲ့သူကမတွေ့လို့သူ့ရသူ့အမေကိုဖမ်းသွားရပါတော့အဲ့ဒါဟုတ်တယ်ဒီမနေ့7နာရီလောက်မှာဟုတ်တယ်7နာရီရန်ဘိုရက်ွက်မှာ
ဒါပြင်တနင်္လာရီတိုင်းဒဝဲမြို့ကစစ်ကောင်စီဆက်ညီတဲ့ဒပိတ်ဖြစ်တဲ့ဒဝဲပင်မဒပိတ်ကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကလာရောက်ဖြုတ်ခွဲတာကြောင့်ဆန္ဒစုပေါ်သူ3ဦးလည်းဖမ်းဆီးခံရပါတယ်အခုလိုဖမ်းဆီးခံရပြီမဲ့ဒဝဲခရိုင်တဲကလောင်းလုံမြို့မှာတော့စစ်ကောင်စီဆက်ညီရေးဆန္ဒပြဝင်တွေဆက်ပြီးတော့ပြုလုပ်နေခဲ့ကြပါတယ်မြန်မာနိုင်ငံအနှံ့အပြားမှာဆန္ဒသိမ်းမှုဆန့်ကျင်ဆန္ဒပြသူတွေကိုကြမ်းဖက်ဖြိုခွဲတာတွေဖမ်းဆီးတာတွေလုပ်နေပေမဲ့လည်းစစ်ကောင်စီကိုအဆန့်ကျင်တဲ့ဆန္ဒပြပွဲတွေဟာပုံစံမျိုးစုံနဲ့နေတယ်လို့ဆက်ပြောရှိနေသေးဖြစ်ပါတယ်ခင်ဗျာ